ပြည်ထောင်ငံပဲမြို့တော်ကလေစိတ်မှာလုံခြုံရေးတာဝန်ယူထားတဲ့စစ်သားတူထံကရိုင်ဖယ်တနက်ကိုလူယူဖို့ကြိုးစားသူတူကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်ပါရယ်။လုံခြုံရေးယူထားတဲ့အမျိုးသမီးစစ်တီကိုတွန်းလှန်ပြီးရိုင်ဖယ်တနက်ကိုလူယူဖို့ကြိုးစားတဲ့အချိန်မှာနောက်ထပ်စစ်သားနှစ်ယောက်ကပြစ်တက်ခဲ့တယ်လို့ပြည်ထောင်ကာဝေးရေးဝန်ကြီးရောင်ဤလာဒရီယန်ကပြောဆိုခဲ့ပါရယ်။ဒေသစံတော်ချုပ်မနက်၈နာရီခွဲလောက်ကဖြစ်ရတွင်ထိခိုက်သူတို့တယောက်မှမရှိခဲ့ပါဘူး။တိုက်ခိုက်သူကရဲနဲ့ထောင်လိုင်းအတန်းဝန်ကတိတူတူဖြစ်ပြီးစစ်နေအစိုးရမှရဲရရှိသူကိုပြစ်ခတ်မှုတွေတန်ရရှိနေသူဖြစ်တဲ့အကြောင်းလဲပြည်ရေးဝန်ကြီးဘရူနိုလာရူကပြောပါရယ်။ပဲရစ်မြို့တော်စင်ဂျီဘုံရက်ကမီးပွိုင်တစ်ခုမှာရဲရရှိသူရဲ့မျက်နှာကိုပြောင်းကျော်တဲ့နဲ့ဖြစ်ခတ်ခဲ့တာလို့လည်းပြောဆိုခဲ့ပါရယ်။ဒီနောက်မှာတော့အနားမှာရှိနေတဲ့ဘားဆိုင်ထဲကလူတွေကိုချင်းချောက်ပြီးကားစင်းကိုတနက်နဲ့ချင်းလူယူပြီးအော်လီလီစိတ်ကိုမောင်းသွားခဲ့တာပါ။တနက်နဲ့အပြစ်ခံခဲ့ရတဲ့ရဲရရှိကတော့အနေချင်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလည်းပြည်ရေးဝန်ကြီးကပြောပါရယ်။နေစိတ်မှာလူကြီးတောင်ယူထားတဲ့စစ်သားတွေကိုတက်ခတ်ခဲ့တဲ့ရွေချင်းနဲ့ပတ်သက်လို့ပြည်ရဲတပ်ဖွဲ့ကဘာမှမပြောရမလဲ။တက်ခတ်မှုကိုအချမ်းဖက်ဝါဒတပ်ဖြည့်ဌာနကတိုင်တွင်နေတဲ့အကြောင်းပြည်သူအစိုးရရှိနေရုံကပြောဆိုခဲ့ပါရယ်။လက်နက်လူရဲမှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ကလေစိတ်ကိုပိတ်ဆို့ရှာဖွေရတယ်လို့ပြောပေမဲ့ဖောက်ခွဲပစ္စည်းတစ်စုံတစ်ရာတော့မတွေ့ခဲ့ပါဘူး။